ဒီနေ့နေဆွဲနဲ့ပေါ့လေခိုင်တက်မတော်ကနေပြီးတော့ဒီကျင်ညာချက်ထုတ်တာလေကျင်ညာချက်နဲ့ပတ်သက်ပြီးကျွန်တော်ပြောပြပေးပါဦးဘာအတွက်ထုတ်တာဖြစ်ပါလဲခင်ဗျာ
ကျင်ညာချက်ကတော့ဒီ2016ဒီဇန်နဝါရီခဏရဲ့ရဲဆွေးနဲ့ပေါ့နော်အဒီအစိုးရဘိုင်မြောက်ဝတီတည်ဆာမှာကျွန်တော်တို့ဒီရခိုင်တက်မတော်ကိုရှင်မြေမရှိတဲ့ဆွဆွေးချက်တွေနဲ့ဆွဆွေးရေးသားထားတဲ့အပေါ်မှာကျွန်တော်တို့ရခိုင်တက်မတော်အနေနဲ့ပြန်ပြီးတော့ဆွဆွေးထားတဲ့အချက်လက်တွေကမမှန်ကန်မှုဆိုတဲ့ဟာကိုကျွန်တော်တို့ပြန်ပြီးတော့အောင်ရှင်းလင်းတဲ့သဘောဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရခိုင်တက်မတော်အနေနဲ့ပေါ့လေဒီပေါ်ငင်းငင်းရေးအတွက်ကိုလူလာတယ်ဆိုတဲ့အကြောင်းကိုလည်းထည့်ရေးထားတယ်လို့သိရတယ်ခင်ဗျာအဲ့ဒီမှာလေငင်းငင်းရေးအတွက်ကတကယ်တမ်းကျတော့အစိုးရဘက်ကလည်းပဲအခုပြောနေတာကသူကအဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ပြီးဒီကြံဖွဲ့တွေလက်မှတ်ရေးထိုးဖို့အတွက်ကိုတဲ့ဖိတ်ခေါ်ကြိုဆိုပါတယ်ဆိုပြီးတော့ပြောထားတယ်ဒီရခိုင်တက်မတော်ရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျာ
အော်ကျွန်တော်တို့ရခိုင်တက်မတော်အနေနဲ့ကတော့ဒီ all inclusive ဆိုတဲ့ပုံမှာရတည်ပြီးတော့နေခဲ့တယ်တကယ်လို့ပဲအခုလိုမျိုးပဲအဲ့လိုမျိုးအစိုးရကအငင်းချမ်းရေးအတွက်အဲတခြားအဖွဲ့တွေကိုလည်းအဲဖိုက်ပေါ်နေဆိုရင်ကျွန်တော်တို့ခိုင်တက်မတော်နေနဲ့အဲကျူဆူပါတယ
်အခုကငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းသားအဖွဲ့တွေရောအစိုးရရောပြောနေတာတော့ဒီငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ဆန္ဒရှိကြတယ်ဆိုတာသဘောထားပေါ်လွင်နေတယ်ခင်ဗျဒါပေမဲ့အခုငင်းချမ်းရေးကတကယ်တမ်းအားလုံးပါဝင်ပြီးမှဖြစ်လာတဲ့ကိစ္စကအဓိကအခက်အခဲကဘာဖြစ်ပါသလဲခင်ဗျအ
ဓိကအခက်အခဲကတော့ဒီအစိုးရပေါ်မှာပဲအဓိကမူတည်နေတယ်ခင်ဗျအခုကျွန်တော်တို့ဒီလက်ရှိဒီမြန်မာနိုင်ငံထဲမှာတိုက်ပွဲဖြစ်နေတဲ့ပုံစံအနေထားကမြန်မာစစ်တပ်ရဲ့စီးရီးလှုပ်ရှားမှုစီးရီးပြင်ဆင်မှုသူတို့ရဲ့ဒီထိုးစစ်ဆင်မှုအပေါ်တွေမှာပဲအဓိကအရှိခံတယ်။ဥပမာသူတို့အနေနဲ့အဲ့လိုမျိုးထိုးပြင်ဆင်မှုတွေတိုက်မရှိဘူးဆိုရင်တိုက်ပွဲတွေကမဖြစ်ဘူး။အပြောနဲ့လက်တွေကတော့ကွာတယ်ခင်ဗျ။ပြီးရင်ဒီကာချုပ်မင်းအွန်လိုင်းကိုယ်တိုင်လည်းအဲ့လိုနှိမ့်သိမှာပေါ့နော်။အတိုင်းအတာတွေအားလုံးနဲ့သူတစီတဲ့သူတကွာလက်တွဲပြီးတော့ဒီငင်းချမ်းရေးဆောင်ရွက်သွားမယ်ဆိုပြီးတော့ပြောလာပြီးတော့စိတ်မကြခင်မှာပဲဟိုကျွန်တော်တို့ခိုင်တက်မလို့ကိုအမြင့်ပြုတ်ရှင်မုန်းသွားမယ်ဆိုတဲ့ဟာကတော့အပြုံးနဲ့လက်တွဲကွာတယ်လို့ပဲပြောရမယ်ခင်ဗ
ျနောက်တစ်ပိုင်းကတော့ပြစ်ခတ်ရစဲကြီးက10ဖွဲ့လက်မှတ်ထိုးပြီးတော့ဂျာနဲ့အဖွဲ့တွေကိုလက်ကမ်းကြိုဆိုတယ်လို့ပြောတဲ့အချိန်မှာပေါ့လေသူကအနေနဲ့ထုတ်ပတိလင်းထုတ်ပေါ်ပြောထားတာတကူကဒီ AA ဖွဲ့နဲ့ပေါ့လေနောက်ပြီးကိုကန့်အဖွဲ့လိုဟာမျိုးကြတော့ဘေးဖယ်ထားတဲ့အခြေအနေမျိုးရှိတယ်လေဆိုတော့အဲ့ဒါရောဘာကြောင့်ပါလဲခင်ဗျ။အ
ော်ဒါကတော့သူတို့အနေနဲ့ဒီနိုင်ငံရေး political will ပေါ်တော့နိုင်ငံရေးအရာအတွေ့အကြုံဆွေးနွေးလို့တဲ့အဖြေချာလို့မရှိလို့ပဲကျွန်တော်တို့အနေနဲ့ကတော့တုံ့တက်တယ်။အဲတကယ်တကယ်ဥမာလက်ရှိမြန်မာနိုင်ငံရဲ့အဖြစ်ပြက်နေတဲ့အဖြစ်ပြက်တွေကဟိုနိုင်ငံရေးပြဿနာပေါ်မှာအရှိခံတယ်။အဲတကယ်တကယ်သူတို့အနေနဲ့အဲ့လိုမျိုးနိုင်ငံရေးရဆွေးနွေးပြီးတော့အဖြေချာလို့ရရသားနဲ့အမစီရအရာအလုံးစုံဘောနောအင်အားသုံးပြီးတော့ဖြေရှင်းနေတယ်ဆိုတာကတော့အဲသူတို့ကငင်းချမ်းရေးကိုကျူဆိုတယ်ဖိုက်ခေါ်တယ်ဆိုတဲ့ဟာနဲ့နင်းနေတော့အလန်းဝေးနေတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကတော့ဒီ AA အဖွဲ့အနေနဲ့ပေါ့လေ AA အဖွဲ့ရဲ့ဒီဌာနချုပ်ကလည်းပဲ KIA ဌာနချုပ်မှာရှိနေတဲ့အနေအထားမျိုးပေါ့လေအဲ့တော့သူက AA အဖွဲ့ဟာ KIA ရဲ့ဒီလက်အောက်ခံပုံစံမျိုး KIA ရဲ့အထောက်ပံ့ကူညီမှုနဲ့ယက်တည်နေတယ်ဆိုတဲ့ပုံစံမျိုးလည်းပြောဆိုတာရှိပါတယ်ခင်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုရှင်းပြမှာလဲခင်ဗျာ
KIA နဲ့ပတ်သက်ပြီးကတော့ကျွန်တော်တို့ဒီရခိုင်တပ်မတော်ရဲ့ချက် NKIA ရဲ့ယက်တည်ချက်ကတတ်တတ်ခင်ဗျာအမယာကြီးအခိုက်အတန့်အဖြစ်ကျွန်တော်တို့ KIA စီမှာခိုက်တန့်နေတယ်ဆိုနေရတယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီဒီရခိုင်တပ်မတော်ရဲ့အပတ်စဉ်တအဲ2010ဒီကတိကပင်ကျွန်တော်တို့ဟိုရခိုင်ဒေသမှာလှုပ်ရှားနေပြီခင်ဗျာ။ဆိုတော့ဒီခုနကပြောတဲ့ဟိုဌာနချုပ်အနေနဲ့ရှိတယ်ဆိုတော့ကကျွန်တော်တို့ဟိုရခိုင်ဒေသမှာလည်းပြောမယ်ဆိုရင်ဌာနချုပ်ဟိုရှိတယ်။ဒါပေမဲ့ကျွန်တော်တို့ကအများကြီးအေးလှုပ်ရှားလို့မရတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဟိုအတီတကြဌာနချုပ်မရှိတာဟိုကျွန်တော်တို့လှုပ်ရှားနေတာဆိုရင်အေး3-4နှစ်တောင်မကတော့ဘူးခင်ဗျာ
တော့ပေါ့အေးအဖွဲ့အနေနဲ့ကသူကပေါ့သူအစိုးရပြောထားတာကသူက2017-2012လောက်မှာစပြီးတော့မှလူအင်အား20လောက်နဲ့စပြီးဖွဲ့စည်းလာတယ်ဆိုပြောတာဒီအခုနောက်ပိုင်းမှာပေါ့ဒီလိုမျိုးတက်တခုဖွဲ့စည်းဖို့အတွက်ကိုရအထောက်အပံ့တွေပေါ့လေငွေကြေးရစပြီးတော့လေအဲ့ဒါတွေကြတော့ဘယ်လိုရရှိပါလဲခင်ဗျာ
ကျွန်တော်တို့တော်လိုင်းအဖွဲ့အစည်းတစ်ခုအနေနဲ့ကတော့ဥပမာဒီငွေကြေးအဖြစ်ဘယ်ကရတယ်အဲဘယ်လိုမျိုးလုပ်တယ်ဆိုတာကတော့ဟိုဒါကစီးရေးအဲ့ဖက်ဆိုင်ရလုံချုံရရကတော့ဟိုပြောလို့မရပါဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ပြောလို့ရတာကတော့ကျွန်တော်တို့မှာရခိုင်လူစုတွေရှိတယ်အဲကဘာအရရမှာရှိတဲ့ရခိုင်လူစုရဲ့အဲထောက်ပံ့မှုတွေအဲထောက်ခံမှုတွေနဲ့ကျွန်တော်တို့ရခိုင်တပ်မတော်ကိုတိရှောက်ထားတာခင်ဗျာ
ကျွန်တော်နောက်ဆုံးအနေနဲ့ကဒီမြန်မာပြည်ရဲ့ထာဝရငြိမ်းချမ်းရေးဖြစ်လာဖို့ဘယ်လိုများမျှော်လင့်ထားပါလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့အပြုသဘောငြိမ်းချမ်းရေးကိုနေပြီးတော့တကယ်တကယ်ဖြစ်လာမယ်ဆိုရင်တော့အပြုသဘောနဲ့ကြိုးဆိုပါတယ်ရခိုင်တပ်မတော်အနေနဲ့လည်းတကယ်ကိုအဲ့လိုမျိုးစစ်မှန်တဲ့ငြိမ်းချမ်းရေးကိုကျွန်တော်တို့အနေနဲ့အမှန်တကယ်လိုလားတယ်အဲဒါကြောင့်လည်းပဲဒီ statement ထဲမှာပါသလိုပေါ့နော်နှစ်ပေါင်း60ကျော်ကြာဖြစ်ပေါ်လျက်ရှိတဲ့ဒီဗီဒီယိုစီပြဿနာတွေနိုင်ငံရေးပြဿနာတွေကိုအဖြေရှာဖို့အတွက်အဲ့ဒီကျွန်တော်ခုနကပြောသလိုပါဝင်တင့်ပါဝင်ထိုက်တဲ့လူတွေအကုန်လုံးပါဝင်ပြီးတော့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးအဖြေရှာပြီးတော့ဒီမြန်မာနိုင်ငံရဲ့အဲညီချမ်းဖို့အတွက်တာယာဝါပြောဖို့အတွက်ပို့တော့အကုန်လုံးဝိုင်းဝန်းပြီးတော့စူးစမ်းမယ်ဆိုရင်တော့နှိတာယာရှိတဲ့စစ်မှန်တဲ့ညီချမ်းရေးပေါ်လာနိုင်မယ်လို့ကျွန်တော်တို့ယူကြည့်တယ်ခင်ဗျ
ာဘုံမှုချုပ်ဒေါက်တာညိုထွန်းအောင်ခင်ဗျာအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါပဲဦးပြင်းအောင်